တိရောင်မြို့နယ်မယူကန်းဒေသမှာဒီကနေ့မနက်ပိုင်းကမိုင်းပေါက်ခွဲတာကြောင့်14နှစ်အရွယ်ကလေးတူတည်ဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့မှာပဲမြေပုံမြို့နယ်ဘက်မှာရခိုင်နဲ့နက်ခိုင်အဖွဲ့နဲ့တပ်မတော်တို့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတယ်ဆိုတာကိုလည်းစစ်တပ်ဘက်ကအတည်ပြုပါရယ်နောက်ပိုင်းတိုင်းစစ်တနာချုပ်ပြောခွင့်ရပုံမူကြီးဝင်းစော်ဦးကပြောပါရယ်ဒီသတင်းပြည်စုံကိုတော့ VOA သတင်းတော့ကိုတက်နိုင်ကပေးပို့ထားပါရယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းရသေတောင်မြို့နယ်မယူကန်းဒေသအငူမော်ကုန်းတန်းကျေးရွာမှာဒီကနေ့မနက်ပိုင်း 7:00 နာရီလောက်ကမိုင်းပေါက်ကွေးမှုဖြစ်ပေါ်ပြီး 14 နှစ်အရွယ်ကလေးတူတေဆုံးသွားခဲ့တယ်လို့အငူမော်ကုန်းတန်းဒေသခံတူကပြောပါတယ်
။အေးအငူမော်ကုန်းတန်းကျေးရွာရဲ့မြောက်ဘက်ဟောဒီမိုင်လောက်ဟောတာကီကုန်းကနေပြီးတော့ဒီဘက်တောက်ဘက်ဆိုရင်တာကီလေးဖာလိုကဘောမှာမိုက်ကလုံးပေါက်ပြီးတော့ဟာတက်စီလေးနိုင်မောင်ကျော်တန်းဦးဆိုတဲ့ကလေးတွေရောက်ဆုံးသွားတယ်လို့ဒီနေ့ရောတက်ပွေဖြစ်နေတဲ့အတန်းတော့မကြောက်ဘူးခင်ဗ
ျရတိတော်မျိုးနဲ့ထဲမှာပဲပြီးခဲ့တဲ့ရက်ပိုင်းကပဲအမျက်တောင်ကြေးရွာမှာလက်နက်ကြီးကြားရောက်ပေါက်ကွေးခဲ့တာကြောင့်ဒေသခံတို့တည်ဆုံးပြီးတူဦးတန်ရာရရှိခဲ့ပါသေးတယ်မြေပုံမျိုးနဲ့မှာတော့စနင်းကြေးရွာနဲ့ဟင်းခရော်ကြေးရွာတွေဘက်မှာရခိုင်လက်နက်ကင်အေအဖွဲ့နဲ့အစိုးရတပ်တို့ဒီကနေ့မှာပဲတိုက်ပွေအပြင်းထန်ဖြစ်ပေါ်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမွန်ကြီးဝင်းစောဦးကပြောပါတယ
်ဆယ်နာရီကျော်လောက်ကစတင်တာအခုချိန်ကြီးပဲဒီပုံပဲနားဆိုဟင်းပြော်ဝင်းမြင့်တော်ကဆင်းပြော်ဟင်းခေော်အဲမှာနေနေချင်းလေးနဲ့အဲမှာတိုက်ပွဲဖြစ်အခုချိန်ကြီးဖြစ်နေတော့လက်လိုက်နေရတဲ့နေရာပဲဒါပဲပြောလို့ရ
နေပုံမြို့နယ်မှာဖြစ်နေတဲ့တိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်အကြဆုံးရှိတယ်လို့လည်းရခိုင်လက်နက်ကင်အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီနေပုံမြို့နယ်ထဲမှာဒီနေ့တော့တိုက်ပွဲတွေပြင်းထန်ဖြစ်နေတယ်ကြနော်နေရာလောက်မှာနေပြီးတိုက်ပွဲတွေဖြစ်နေတယ်လို့နောက်ပြီးလို့ရှိရင်ဒါဗမာစစ်တပ်ဘက်ကအဲ့ဒီနေပုံမြို့နယ်ထဲမှာပဲသူတို့နေပြီးတော့ဒီဟိုရဟရင်တွေနေပြီးတော့အခေါက်အခါခါကနေပြီးတော့ဘုံကြီးတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေတယ်ဟိုနောက်ဒီသေးတောင်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်နေတိုက်ပွဲအသေးစိတ်ကတော့လောလောဆယ်မသိရသေးဘူးသေးတောင်မြို့နယ်ထဲမှာလည်းဒါတိုက်ပွဲဖြစ်
တိုက်ပွဲတွေပြင်းထန်နေတဲ့နေရာနဲ့ဤတဲ့ကြေးရွာတွေကကြေးရွာသားတွေကိုဘုံတော်ကြီးကျောင်းတွေမှာတက်မတော်ကထိန်းသိမ်းထားတယ်လို့လေစနင်းကြေးရွာသားတူကပြောပါတယ်
ကျွန်တော်တို့စနေမှာဟိုလေယံတုံးခါလာကြည့်တယ်ကိုဟိုဖြစ်တာက9နာရီနဲ့ဆယ်လောက်ကဖြစ်တဲ့ဒီကွေးကဟိုလေယံကြည့်တာက7နာရီခွဲမှတစ်ခေါက်7နာရီမှတစ်ခေါက်တနာရီ25မှတစ်ခေါက်ကြည့်တယ်ကိုလေယံကရွာသားတွေလည်းအကုန်လုံးကျောင်းပေါ်မှာတင်ပြီးမှအကုန်လုံးလောင်တတ်တယ်ကိုရွာသားတွေကိုဖုံးတွေပါကြအကုန်လုံးကိုသူတို့သိသိတတ်တယ်ကိုဖြစ်ဖြစ်တဲ့နေရာကတနေ့တနေရာကတော့တမိုင်းခွဲလောက်ရှိတယ်ကိုတနေရာကတော့တစ်ဆင့်7တမိုင်းလောက်ဝေးတယ်ကို
ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုစစ်တပ်ဘက်ကလည်းပွင့်လင်းရာတီရောက်လာတာကြောင့်နေမြေရှိလင်းရဲ့လုပ်ငန်းတွေအရင်ကထက်ပိုပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုထားတာရှိပါတယ်။အခုလက်ရှိမှာလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာတိုက်ပွဲတွေဆက်တိုက်သလိုဖြစ်ပေါ်နေပြီးအရသာတည်ဆုံမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြားလာတာလည်းဖြစ်ပါတယ်။